ARF ASEAN ဒေသအတွင်းအစည်းအဝေးတက်ဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုမြန်မာအစိုးရကမြန်မာနိုင်ငံအရေးအတွက်ဖိအားပေးပြောဆိုမှုတွေလုပ်ဖို့တိုက်တွန်းမှုတွေတော်တော်များများရှိနေပါတယ်။အဲ့ဒီထဲမှာနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့လည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲဟာဒီမိုကရေစီဖြစ်ထွန်းမှုမှာအောင်မြင်မှုရလဒ်ဒေတာအောင်မြင်မှုရလဒ်တာရကသဘောအမေရိကန်အစိုးရဘက်ကပြောပြောနေတဲ့အပေါ်မှာဝေဖန်ကန့်ကွက်ပြီးတော့မြန်မာဘက်အမေရိကန်အစိုးရနဲ့အနေနဲ့ဖိအားတွေဆက်ပြီးတော့ပြီးသွားဖို့လိုမယ်လို့ HRW ကပြောလိုက်ပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတန်းညုံကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံကြီးဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံနိုင်ငံရေးနောက်ပြန်လှည့်လာတဲ့အချိန်ဒီပေါ်မှာမြန်မာဆွေရကိုဖိအားပေးဖို့ဆိုပြီးတော့ဒီ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အပါအဝင်လူခွင့်ရေးဖွဲ့တွေဘာသာရေးဖွဲ့တွေလွှတ်တော်မတ်တွေက Mr. Kerry အခုဒီမြန်မာနိုင်ငံမှာတွားခင်မှာတွန်းအားပေးနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးဟာနောက်ပြန်လှည့်နေပြီလို့ HRWR ရှာဌာနအမှုဆောင်ညွှန်ကြားရေးမှူး Brett Adams က VOA မြန်မာပိုင်းကိုပြောပါတယ
် The reform process has hit a ceiling. In other words, it's not going any higher. And in many ways it's getting worse. And the United States and a lot of donors have been pretty silent about
ပြည်ဝင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာထပ်ဖြစ်မလာတော့ပဲရပ်တန့်သွားပါပြီ။အခြေအနေအတော်များများမှာပိုဆိုးလာပါတယ်American ပြည်ထောင်စုရောတခြားအလူရှင်တွေပါဒီကိစ္စကိုအတော်လေးနှုတ်ဆက်နေကြပါတယ်။ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေနှေးကွေးသွားတယ်ဆိုပြီးတော့ပဲဟန်ဆောင်ဖို့ကြိုးစားနေကြပါတယ
်။မြန်မာနိုင်ငံတွင်2011ခုနှစ်သမ္မတဦးသိန်းစိန်တက်လာပြီးတဲ့နောက်ပိုင်းနှစ်နှစ်လောက်အထိအပြောင်းလဲတွေရှိခဲ့ပေမဲ့နောက်တစ်ချိန်ဒီ2015ရွေးကောက်ပွဲလုပ်ဖို့တနစ်တာပဲလူရောတဲ့အခုချိန်မှာအပြောင်းလဲတွေရပ်တန့်လာသလိုဖြစ်နေတယ်လို့မြမအရေးလေးလာသူတချို့ကသုံးသပ်သလိုပဲဒီ HRW ကလည်းဒီလိုပဲရှုမြင်ပါလေ။ရင်ပြောင်းလဲမှုလုပ်ငန်းတွေမှာလည်းဒပိုင်းတစနဲ့မအောင်မြင်ဖြစ်နေတယ်လို့ HRW က Brett Adams ကပြောပါတယ
်။ When in fact what we can see is that on the political side the army has refused to amend the constitution to allow Aung San Suu Kyi to run.
ငယ်ငယ်မနက်သားမှကြည်ပါ။ Aung San Suu Kyi ကိုသမ္မတဖြစ်လာနိုင်မှုဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကညှဉ်းဆန်နေတယ်။အရေးကြီးဆုံးကလက်ရှိဖွဲ့စည်းပုံအရလွတ်တော်တွေမှာစစ်တပ်က25ရာခိုင်နှုန်းထိန်းချုပ်ထားသလိုအစိုးရလောက်ရက်ထီမှာစစ်တပ်ကမကြိုက်ရင်ဗီတို3ပယ်ချနိုင်တဲ့အခြေအနေရှိနေတာပါဒါဟာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မဟုတ်ပါဘူးစစ်တပ်တပိုင်းအုပ်ချုပ်တဲ့စနစ်ပါဆန္ဒပြနိုင်ခွင့်အတွက်ဥပဒေအရဖြေလျှော့လိုက်ပေမဲ့မြေယာသိမ်းတဲ့အပေါ်ကန့်ကွက်သူတွေအဂတိလိုက်စားမှုကိုကန့်ကွက်သူတွေစတဲ့ဆန္ဒပြသူတွေကိုတခြားရာဇဝတ်မှုတွေနဲ့ဖမ်းဆီးတာတွေအတော်များများရှိပါတယ်ရွန်ဂျာမွတ်စလင်တွေပေါ်နှိပ်စက်မှုတွေကလည်းမရက်သေးပါဘူးပြီးခဲ့တဲ့နှစ်တုန်းကမီးလောင်တိုက်သွင်းခံရတဲ့ကျေးရွာသားတွေဟာစိုးစိုးဝါးဝါအခြေအနေရှိတဲ့ဒုက္ခသည်စခန်းတွေမှာနေနေရတော့မှလူသားချင်းစာနာကူညီမှုအဖွဲ့တွေကတော့သူတို့ကြုံသမျှတွေတဲ့အဆိုးဝါးဆုံးဒုက္ခသည်စခန်းတွေလို့ပြောကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းတကယ်ကိုနောက်ဆုံးရလဒ်ထွက်မလာသေးပါဘူး။စစ်တပ်ဘက်ကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာပိုင်းဖြတ်မှုမရှိတာကြောင့်ပါ။အ
မေရိကန်ပြည်ထောင်စုမှာဒီသမ္မတဥပမာတက်လာပြီးတဲ့နောက် Asia Pivot မူဝါဒအာရှကိုအလေးပေးတဲ့နိုင်ငံကြီးမူဝါဒပြောင်းလဲကျင့်သုံးခဲ့ပြီးတော့ဒီမူဝါဒရလဒ်ဖြစ်နေမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဒီအစိုးရတာဝန်ရှိသူချို့ကထောက်ပြပြောဆိုလေးရှိပါတယ် HRW ကတော့ဒါကိုလက်မခံပါဘူးတကယ်တမ်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအောင်မြင်လာဖို့ဆိုရင်တော့အရင်ဆုံးကရှိခဲ့တဲ့ဖိအားမျိုးတွေကိုဆက်ကျင့်သုံးဖို့ Brett Adams ကတိုက်တွန်းပါလေ
Kerry should not try to pretend that this is a big success story There are a lot of people in the Obama administration who are trying to pretend that Burma is a success
မြန်မာနိုင်ငံဟာတကယ်ကိုရလဒ်ကောင်းတရက်လိုမျိုးဥမာပြဖို့ Mr. Kerry အနေနဲ့မကြိုးစားသင့်ပါဘူးဥပမာဆိုရတဲ့ကအတော်များများကမြန်မာနိုင်ငံဟာအစိုးရမူဝါဒရဲ့ရလဒ်ကောင်းတစ်ခုလိုမျိုးဟန်ဆောင်ပြသဖို့ကြိုးစားနေကြပါတယ်။တကယ်ကမပြီးပြတ်သေးတဲ့ဇလန်းပါ။တကယ်ကိုအောင်မြင်မှုရလဒ်ကောင်းဖြစ်လာဖို့ဆိုရင်တော့အကောင်းဆုံးကမြန်မာဆိုရအနေနဲ့သူတို့ဂတိအတိုင်းပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့ဖိအားပေးရမှာပါ။အခုအချိန်ထိမြန်မာဆိုရဘက်ကသူတို့ဂတိအတိုင်းပြီးပြတ်အောင်မလုပ်သေးပါဘူး။
မြန်မာနိုင်ငံပေါ်မှာအမေရိကန်နိုင်ငံကြီးမူဝါဒကိုပြန်လည်တုံ့သက်ပြီးတော့လက်ရှိရှိထားတဲ့ဖိအားပေးစနစ်နဲ့ဒဏ်ခတ်မှုတွေကိုကျင့်သုံးဆောင်ရွက်ဖို့ဆိုပြီးတော့အမေရိကန်အောက်လွှတ်တော်မှ80ကျော်ကလည်းမစ္စတာကယ်ရီထံကိုပြီးခဲ့တဲ့သတင်းပတ်ကစာရေးသားတောင်းဆိုခဲ့ကြပါတယ်။အထူးသဖြင့်ကတော့ဒီပြည်ပြင်ပြောင်းလဲရေးမှာအဟန့်တားရှိတဲ့သူတွေကိုပြစ်မှတ်ထားအရေးယူပေါ်ပါ။အမေရိကန်နိုင်ငံကြီးဌာနရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရဆာကလည်းအခုလာမယ့်နိုင်ငံကြီးဝန်ကြီးကယ်ရီရဲ့ခီးစဉ်တွင်မှာမြန်မာနိုင်ငံရဲ့အပြောင်းလဲတွေအထူးသဖြင့်ဆိုတော့2015ခုနှစ်ရွေးကောက်ပွဲအတွက်အလားအလာအခြေအနေတွေကိုစူးစမ်းသုံးသပ်သွားဖို့ရှိတယ်လို့အခုလာစားပိုင်းကပြောခဲ့ပါတယ်။မြန်မာနိုင်ငံဟာလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတာမို့လို့အာဆီယံဒေသအစည်းအဝေးတွေကိုလက်ခံကျင်းပပေးနေရတာကြောင့်အရှေ့အာရှဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲကိုလည်းဒီလာမယ့်နိုဝင်ဘာလမှာလက်ခံကျင်းပရမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကိုသမ္မတဥပမာကူရိုင်းလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။